တခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့တယ်နဲ့အခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူတွေနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမိုမန်ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာနေကြတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေထပ်ပြီးတော့လက်မခံနိုင်တော့တဲ့အတွက်နေဆက်ကိုပိတ်ထားရတယ်လို့လည်းအိန္ဒိယနိုင်ငံကခီးမထွက်ခွာခင်ဝန်ကြီးမိုမန်ကသတင်းတောက်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ကသူ့နေဆက်မှာလမ်းဖွင့်ပေးထားတဲ့အတွက်ဒုက္ခသည်တွေတစ်လေကြီးဝင်ရောက်နေတာဖြစ်ပြီးတော့အခုတော့တခြားနိုင်ငံတွေကပါသူတို့နေဆက်တွေကိုလမ်းဖွင့်ပေးထားမယ်ဆိုပို့ကောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နေချားဆောင်တပ် BGB ကလည်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘန္ဒရာဗင်ပြည်နယ်ရူမာဒေတာမှာအင်အားဖြည့်ဖို့အတွက်တပ်တွေကိုဆစ်လွတ်ထားတယ်လို့ပြောပါတယ်။မကြာခင်ရက်တွေအတွင်းဗုဒ္ဓဘာသာဝင်မိသားစု38စုအပါအဝင်မြန်မာနိုင်ငံသား150လောက်နေဆက်ကျော်ဖြတ်ပြီးဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။